မင်္ဂလာပါဒီကနေ့အင်္ဂါနေ့မှာတော့ American ပြည်တော်စုအထက်လွှတ်တော်မှာဘယ်ပါတီကလွှမ်းမိုးမလဲဆိုတာအဖြေပေးမဲ့အထက်လွှတ်တော်ရွေးကောက်ပွဲတွေကိုဂျော်ဂျီယာပြည်နယ်မှာပြန်လည်ကျင်းပဖို့ရှိနေပါတယ်ဒီနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဂျော်ဂျီယာပြည်နယ်ကတိုင်းရင်းသားနဲ့မြန်မာနယ်ပယ်တွေကိုကျွန်တော်အမြင့်သူကဆက်သွယ်မေးမြန်းလာပါတယ်ဂျော်ဂျီယာပြည်နယ်ဥပဒေအရပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာရှင်ပြိုင်ခဲ့ကြတဲ့အထက်လွှတ်တော်ကိုယ်စားလှယ်လောင်းတွေဟာအနိုင်ရဖို့သတ်မှတ်ထားတဲ့50ရာခိုင်နှုန်းမကျော်တာကြောင့်အခုလိုနောက်တစ်ချိန်ပြန်လည်ရှင်ပြိုင်ကြရတာဖြစ်ပါတယ်လက်ရှိစီနီအထက်လွှတ်တော်မှာ Republican အမတ်အရေအတွက်50ရှိပြီး Democrat က46ဦးတတိပုဂ္ဂလအမတ်က2ဦးရှိနေတာမို့ကျန်ရှိနေတဲ့ Georgia ပြည်နယ်အထက်လွှတ်တော်အမတ်2နေရာအတွက်ပါတီနှစ်ခုအကျိတ်နဲ့ရှင်ပြိုင်နေကြတာဖြစ်ပါတယ်။ Georgia ပြည်နယ်ကလက်ရှိရွေးကောက်ပွဲမှာကြိုတင်မဲပေးထားပြီးသားဖြစ်တဲ့မြန်မာနယ်ပွားကိုစွမ်းကတော့ပါတီနှစ်ခုအပြိုင်ဆိုင်နောက်ဆုံးမဲဆွဲနေကြတဲ့အခြေအနေကို VOA ကိုအခုလိုပြောပါတယ
်။ကျွန်တော်အမြင်ပြောရင်တော့ဒီစနစ်ရွေးပွဲမှာတော့ရည်ကြီးတာပေါ့နော်။အောက်လွှတ်တော်မှာဆိုရင်တို့ Democratic ကအကုန်လုံးသူတို့နိုင်ပြီးသားဆိုတော့ထက်လွတ်တော်မှာသူတို့နိုင်တယ်ဆိုရင်ဒီမိုကရက်တစ်ကသူတို့စိတ်ကြိုက်သူတို့လုပ်ရှင်တာလုပ်လို့ရတာပေါ့နော်အဲ့ဒါကြောင့်သူတို့စနစ်မှာပြင်ဆိုင်သူတို့လုပ်နေကြတာထင်ပါတယ
်ကိုစွမ်းကိုတိုင်း Republican တွေကြီးစိုးတဲ့ Georgia မှာနေတာ10နှစ်လောက်ရှိပြီဆိုတော့အခုလိုရွေးကောက်ပွဲပြန်ပြီးတော့ကျင်းပတဲ့ထူးခြားချက်ကိုပြောပြပါလား
ဟုတ်တယ်ပြီးခဲ့တဲ့နှစ်20လောက်ဆင်းတော့သူတို့ကြီးစိုးတဲ့နေရာလေးပေါ့ထူးခြားချက်အနေနဲ့ဒီမိုကရက်တစ်ဖြစ်တော့တော်တော်လေးကြိုးစားတယ်ပေါ့နော်ဒီအပြင်မှာလို့ဒီစီယုံတာတို့ဖုန်းနဲ့ text message ပို့တာတို့ဖုန်းခေါ်တာတို့စတော်လေးတော့လောက်ကြတယ် Republican ဖြစ်မှာကျတော့အဲ့လိုတိတ်လောက်တာတော့မရှိပါဘူ
းလက်ရှိယူကော့ပွဲအတွက်ကျွတ်တင်မဲတွေကပုံများလားဒါမှမဟုတ်ရင်ယူကော့ပွဲနေ့မှမဲရုံနေမှာသွားထည့်မဲ့လူတွေကများမလား
အာပြီးခဲ့တဲ့နိုဝင်ဘာ3ရက်တုန်းကဆိုရင်လည်းကျွတ်တင်မဲပုံများတယ်တကယ်နိုဝင်ဘာ3ရက်ဆိုလို့ဒီတိတ်မရှိတော့တလောက်ဖြစ်နေတယ်အဲ့ဒါဒီတစ်ခေါက်တော့ဘယ်လိုလာမလဲကျွန်တော်လည်းမပြောတတ်ဘူ
းယူကော့ပွဲအတွက် Republican Party ကလက်ရှိအထက်လွှတ်တော်အမတ် Mr. Pardew နဲ့ဒီမိုကရက်ဘက်ကတော့အသက်33နှစ်အရွယ်သတင်းသမားဟောင်း John Ossoff တို့ရှင်ပြိုင်ကြမှာဖြစ်တယ်လို့အထက်လွှတ်တော်နောက်တစ်နေရာအတွက်ရှင်ပြိုင်မဲ့သူတွေကတော့ Republican Party ကလုပ်ငန်းရှင်မျိုးသမီး Kelly Loeffler နဲ့ Democrat ဘက်ကတော့တရားဝင်ဆရာတူဖြစ်တဲ့ Riffel Warnock တို့ရှင်ပြိုင်ကြမှာဖြစ်ပါတယ်။ Georgia ပြည်နယ်အထက်လွှတ်တော်ရွေးကောက်ပွဲမှာမဲဆန္ဒရှင်အများစုကကြိုတင်မဲတွေပေးခဲ့ကြတယ်လို့ဒီကနေ့မှလည်းမဲရုံတွေမှာမဲသွားပေးမဲ့သူတွေရှိပါတယ်။ဒါပေမဲ့ Stone Mountain မှာနေထိုင်တဲ့ကရင်တိုင်းရင်းသား Father ကတော့သူမဲသွားပေးဖို့မရှိတဲ့အကြောင်းကို VOE ကိုအခုလိုပြောပါတယ
်ကျွန်တော်တို့သွားချက်ဖို့ကြောင့်စိတ်မရှိတော့စိတ်ဘယ်လိုပြောရမလဲစာရမရှိတော့ဘူးเนาะဖြစ်လို့ဆိုပါရမကတော့ကျွန်တော်စိတ်ရှိလဲရှိနေတဲ့လူမျိုးစိတ်ပတ်ကိုရောင်းနေကြောက်ကြိုးစားပြီးတော့ထည့်ကြတယ်ဒါပေမဲ့နောက်ဆိုတော့ဘယ်လိုပြောမလဲရှုပ်ထွင်းနေလဲဟိုဖြစ်လာတာအများကြီးရှိတယ်ပြီးတော့မှမဲမနော်လေညာမှုမဟုတ်မှမလို့လေစားလို့စားလာများကြီးရှိတယ်ဒီလိုမျိုးဖြစ်တော့ကျွန်တော်ဘယ်လိုပြောမလဲအထူးသဖြင့်ကျွန်တော်တိုင်တာတွေဖြစ်ဖြစ်ကျွန်တော်ကုကုတွေပဲဖြစ်ဖြစ်မဲသွားမဲ့ထဲ့ဘူးလို့ကျွန်တော်အဆုံးဖြတ်ကြတယ်ဒ
ါဂျော်ဂျီယာပြည်နယ်မှာအခုကျင်းပမဲ့အထက်လွှတ်တော်ရွေးကောက်ပွဲဟာ Republican နဲ့ Democrat နှစ်ပါတီလုံးအတွက်အရေးကြီးတဲ့ရွေးကောက်ပွဲတွေဖြစ်တာမို့သမ္မတ Trump ရောရွေးကောက်ခွင့်သမ္မတ Joe Biden မှာလာရောက်မဲဆွဲပေးနေကြပါတယ် Republican တွေကပဲစီနိတ်ကိုဆက်လက်စိုးမိုးထားမလားဒါမှမဟုတ်ဆယ်စုနှစ်ပေါင်းများစွာအောင်ပွဲနဲ့ဝေးကွာနေခဲ့တဲ့ Democrat တွေကပဲနိုင်သွားမလားဆိုတာစိတ်ဝင်စားစရာပါဒီတက်ပေါ်အရေးကြီးတာကစီနိတ်အထက်လွှတ်တော်ကိုဘယ်ပါတီကစိုးမိုးမလဲအခုပြန်လည်ကျင်းပမဲ့ဂျော်ဂျီယာပြည်နယ်အထက်လွှတ်တော်ရွေးကောက်ပွဲကစကားပြောနေတာပေါ့အားလုံးရဲ့မျက်လုံးတွေကဒီရွေးကောက်ပွဲစီကိုပဲရောက်နေတာဖြစ်ပါတယ်ခင်ဗျာ